ကမ္ဘာကယောဂါဖြစ်လာတဲ့ COVID-19 ယောဂါစတင်တဲ့အကြောင်းရင်းတွေစုံစမ်းရေးအတွက်ကွင်းစင်းစစ်ဆေးမှုတွေလုပ်ဖို့အဖွဲ့ဝင်နှစ်ဦးပါရှေ့ပြေးအဖွဲ့ဟာတောက်ကြန်နေမှာတရုတ်နိုင်ငံကိုတွားရောက်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုဆင်လွတ်လိုက်တဲ့ပညာရှင်နှစ်ဦးဟာတရုတ်ဆန်ကျန်းမာရေးနဲ့ယောဂါဗေဒဆိုင်ရာအထူးကျန်းကျင်သူတွေဖြစ်ကြောင်းနဲ့သူတို့ဟာဘာတွေကိုဘယ်အတိုင်းအတာထိစုံစမ်းမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သိပ္ပံပညာရှင်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း WHO ပြောခွင့်ရ Margaret Harris ကဂျနီဗာဌာနချုပ် online သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီလိုလှုပ်ဆောင်ရမှာစုံစမ်းရေးအဖွဲ့မှာပါဝင်မဲ့သူတွေနဲ့ဘာကျန်းကျင်မှုတွေလိုအပ်တယ်ဆိုတာပါဝင်ကိစ္စရပ်တွေကိုညှိနှိုင်းမှုတွေလည်းလှုပ်ဆောင်ကြမှာဖြစ်ကြောင်းပြောပါတယ်။ဒီ virus ပိုးဟာမနစ်ကနှစ်ကုန်လုံးမှာတရုတ်နိုင်ငံဝူဟန်မြို့ဈေးတစ်ခုကစတင်ခဲ့မယ်လို့အများကယုံကြည်ကြပြီးတရိတ်ဆန်ကလည်းလူတွေကိုကူးစက်ခဲ့တဲ့နောက်ပိုင်းဒီဈေးကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒီ virus ပိုးဟာဘယ်မျိုးစိတ်ကနေစတင်ခဲ့တယ်ဆိုတာနဲ့လူစီကိုဘလို့ပုံစံနဲ့ကူးဆက်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကဖော်ထုတ်နေကြကြတယ်လို့လည်း Harris ကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကလည်း WHO အဖွဲ့တရုတ်နိုင်ငံကိုလာရောက်နေပြီဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောကြားပါတယ်။ဒါအပြင်ကမ္ဘာကာယောဂါဆိုင်ရာတုံ့ပြန်ဆောင်ရွက်မှုပုံမထိရောက်စေဖို့နဲ့ကမ္ဘာလူမှုကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့အနေနဲ့လာရောက်စုံစမ်းဖို့တရုတ်အစိုးရကဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။